အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမြို့တစ်ဝိုက်မှာမိုးတဲထန်စွာရွာသွန်းပြီးတော့မြေပြိုကျတာတွေကြောင့်လူ53ဦးထပ်မံနေသေဆုံးသွားတယ်လို့အင်ဒိုနီးရှားအနာပိုင်းတွေကဒီကနေ့မှပြောလိုက်ပါတယ်။ဒါပြင်မြေပြိုကျမှုအောက်မှာနစ်မြုပ်နေတဲ့သူတွေကိုလည်းခေတ်သေးအဖွဲ့တွေကဆက်လက်ရှာဖွေနေတယ်လို့ပြောပါတယ်။မိုးရွာသွန်းပြီးမြေရေရှမ်းတာကြောင့်ဂျကာတာမြို့တစ်ဝိုက်ကခရိုင်တွေဒါဇင်နဲ့ချီနစ်မြုပ်ကုန်ပြီးတော့အဲ့ဒီကနေမြေပြိုကျခဲ့တာကြောင့်လူဒါဇင်ထပ်မံနေတဲ့သေဆုံးသွားခဲ့ပါတယ်။နေတင်ကူကျမတိုင်ခင်မှာမိုးအကြီးကျယ်ရွာတာကြောင့်ဘူရူနစ်စောပိုင်းမှာမြေရေရှမ်းခဲ့ပြီးတော့တည်ဆုံသွားတဲ့သူတွေဟာရေနစ်လို့ဒါမှမဟုတ်တက်လိုက်ပြီးတည်ဆုံတာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့အမျိုးသားပေးဒုက္ခကယ်ဆယ်ရေးဌာနပြောခွင့်ရအဂုတ်ဝီဘိုဘိုကပြောပါတယ်အသက်အရွယ်ကြီးရင်သူ3ယောက်ကတော့အေးမိပြီးတော့တည်ဆုံသွားခဲ့တာဖြစ်ပါတယ်ဒါဟာ2009ခုနှစ်ကလူ80ကျော်တည်ဆုံခဲ့တဲ့ရေကြီးမှုနောက်ပိုင်းအင်ဒိုနီးရှားနိုင်ငံမှာအဆိုးအဝါဆုံးရေကြီးမှုဖြစ်ပါတယ်ဘူဂိုပြည်နယ်ကစူကမူလီယာရွာမှာတော့ရေကြီးမြေပြိုရာရောက်နောက်ထပ်တည်ဆုံမှုတွေရှိပြီးတော့တည်ဆုံသူအရေအတွက်လည်းထပ်တိုးလာနိုင်ပွဲရှိတယ်ဆိုပြီးတော့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ